ဒီမကြခင်ရပိုင်းတွင်ကျင်းပတော်မယ့်ဒီကြားဖြတ်ရွေးကောက်ပွဲကိုလေလာဆောင်ကြည့်ဖို့အတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကိုမြန်မာအစိုးရကတရားဝင်ဖိတ်ခေါ်လိုက်ပါပြီ။အခုလိုအာဆီယံအသင်းရွေးကောက်ပွဲကိုလာရောက်လေလာမယ်ဆိုတဲ့အခြေအနေကိုတိုးတက်မှုတရက်အနေနဲ့မြန်မာအရေးလေလာသူတွေကတော့ရှုမြင်ပါတယ်။ဒါပေမဲ့အာဆီယံကအစပြုပြီးအခြားနိုင်ငံတကာနဲ့ပြည်တွင်းလေလာရေးအဖွဲ့တွေကိုခွင့်ပြုဖို့ကိုလည်းတစ်ဖက်ကမျှော်လင့်နေကြတာပါ။အပြည့်အစုံကိုတော့ကိုသားညုံကဆက်ပြီးပြောပြပေးပါမယ်ရှင်။
အာဆီယံအသင်းကြီးရဲ့အတွင်းမှုချုပ်ယုံက9ဦးပါကိုယ်စားလှယ်ဖွဲ့နဲ့အာဆီယံနိုင်ငံတနိုင်ငံချင်းကလွှတ်တော်အမတ်2ဦးစီကိုဒီလာမယ့်ရွေးကောက်ပွဲကိုလေ့လာဆောင်ကြည့်နိုင်ဖို့မြန်မာအစိုးရကနေပြီးတော့တရားဝင်ဖိတ်ကြားလိုက်ပြီလို့အာဆီယံအသင်းကနေပြီးတော့ထုတ်ပြန်လိုက်ပါတယ်။ဒီဖွဲ့ရင်းနဲ့အတူသတင်းမီဒီယာကိုယ်စားလှယ်တွေကလည်းပါဝင်ခွင့်ပေးထားပါတယ်။လာမယ့်မတ်လ28ရက်နေ့အရောက်ရန်ကုန်ကိုလာရောက်ဖို့ဖိတ်ကြားထားတာပါ။အခုလိုဒီဖိတ်ကြားမှုဟာတိုးတက်မှုတရက်လိုမျိုးမြန်မာအရေးလေ့လာသူတွေကမြင်ပါတယ်။ဒါပေမဲ့လည်းအစိုးရတသက်တည်းမဟုတ်ဘဲနဲ့အခြားအစိုးရမဟုတ်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲလေ့လာရေးအဖွဲ့တွေနောက်အာဆီယံတွင်းကလူမှုခြေပြုအဖွဲ့စည်းတွေကိုလည်းခွင့်ပြုသင့်တယ်လို့အင်ဒိုနီးရှားလွှတ်တော်မတ်အီဗာဆောင်ဒရီကပြောပါတယ
် Even though this is a small progress step but we will be very happy if then and they extend also the invitations to
ဒါကိုတိုးတက်မှုအနေချင်းနေနဲ့မြင်လို့ရပါတယ်ဒါပေမဲ့လို့အခုလိုအစိုးရတသက်တည်းဖိတ်ကြားရုံတွေမဟုတ်ပဲအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါလေးလာစောင့်ကြည့်ခွင့်ပေးမယ်ဆိုရင်ပိုပြီးဝမ်းမြောက်စရာကောင်းမှာပါအထူးသဖြင့်ရွေးကောက်ပွဲတွေနဲ့ပတ်သက်လို့စိတ်ဝင်စားစောင့်ကြည့်တဲ့အဖွဲ့အစည်းတွေကိုဖိတ်ကြားသင့်ပါတယ
်အာဆီယံဒေသတွင်းနိုင်ငံတွေရဲ့ရွေးကောက်ပွဲအတော်များများမှာအစိုးရလေးလာသူတွေမဟုတ်ပဲနဲ့လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကိုပါဖိတ်ကြားလေးရှိပါတယ်ဒါကြောင့်လည်းပဲဒေသတွင်းအစိုးရမဟုတ်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကလည်းမြန်မာနိုင်ငံရွေးကောက်ပွဲကိုလေ့လာခွင့်ရဖို့ဆရာထက်တန်နေပါတယ်ဒါ့အပြင်အခြားကုလသမဂ္ဂတို့ EU ဥရောပသမဂ္ဂတို့လိုမျိုးကျယ်ပြန့်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကပါဝင်ရောက်လည်လာခွင့်ရစေချင်တယ်လို့မြန်မာရေးသုံးသပ်သူဒီမြန်မာလူမှုအခြေပြုအဖွဲ့အစည်းများဆိုင်ရာကိုယ်စားလှယ်တူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းကပြောပါတယ
်ကျွန်တော်ဟို2010ခုနှစ်ကလည်းဟိုအင်ဒိုနီးရှားအစိုးရအနေနဲ့ကစီးပွားရေးကိုခေတ်အောင်ဆောင်ရုံးကြံပေါ့လေ election ဖြစ်တာပေါ့ဒါရောက်လည်လာသူအနေနဲ့တင်နေလမ်းနိုင်ဖို့လို့ကမ်းမှတ်တယ်သူအဲ့ဒါရောမဖြစ်ခဲ့ဘူးပေါ့လေဆိုတော့အခုအချိန်မှာဒီကျန်းမာရေးကောက်ကဖြစ်လာတဲ့အတွက်ကျွန်တော်နေကတော့အားရဝန်သားကိုကြိုးစားပါတယ်ဒါကောင်းသောခြေထန်းတလှမ်းမှာနော်ဆိုအာဆီယံနဲ့စတယ်ပေါ့ဗျာအဆင်နဲ့ဒီဟာအမတ်တွေကောနော်ဟိုအသိမှုချုပ်ရုံးရောပေါ့မဖြစ်တဲ့ဆိုရှင်ဒီဇိုင်းအင်းနဲ့ကောင်းတဲ့ဟိုခြေထန်းတလှမ်းမှာ UN ကလည်းဒီလိုပြောဘူးတယ်လေ UN ကပြောပါလေ EU ကလည်းပြောဘူးပါလေဒါမျိုးကပြည်တယ်လေမြန်မာကအာဆီယံနိုင်ငံလည်းဖြစ်တဲ့အတွက်ပေါ့နော်နိုင်ငံကိုလည်းကြည့်ရတဲ့ပေါ့အာဆီယံနဲ့စခဲ့တာပေါ့ဆိုတော့ဒီတစ်ချိန်မှာပဲဟို UN တို့ EU တို့ကလည်းဆက်ပြီးတော့စူးစမ်းနေတယ်လို့ထင်ပါတယ်လေ
အာဆီယံအနေနဲ့2010ရွေးကောက်ပွဲကလေးကဝင်ရောက်လည်လာခွင့်ရဖို့စူးစမ်းခဲ့ပေမဲ့မအောင်မြင်မဲနဲ့အခုဒီချိန်ကြာမှဝင်ရောက်ခွင့်ပြီးတယ်ဆိုတော့အာဆီယံနဲ့စမဲ့သဘောမျိုးတော့ရှိနေတယ်လို့ဒေါက်တာခင်ဇော်ဝင်းကပြောပါတယ်တစ်ချိန်တည်းမှာပဲပြည်တွင်းကတရားလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေအတွက်လည်းအခုလိုနိုင်ငံတကာဝင်ရောက်ခွင့်ရမယ်ဆိုရင်ပို့ပြီးတော့အားဖြစ်စေလိမ့်မယ်လို့ဒေါက်တာခင်ဇော်ဝင်းကပြောပါတယ်အာဆီယံတွင်းမှုချုပ်ဆူရင်ပစ္စူဝါဟာပြီးခဲ့တဲ့လတုန်းကမြန်မာနိုင်ငံကိုတွားရောက်ရာမှာအာဆီယံရဲ့ရွေးကောက်ပွဲလည်လာရေးအဖွဲ့ဆီလုတ်ခွင့်ရဖို့ကမ်းလှမ်းထားတာပါအာဆီယံတိုင်းပြည်တွေကိုရွေးကောက်ပွဲလည်လာဆောင်ကြည့်ရေးမြန်မာအာဏာပိုင်တွေကခွင့်ပြုလိုက်ချိန်မှာပဲမြန်မာသမ္မတဦးသိန်းစင်ကတော့အခုဗီယက်နမ်ကမ္ဘောဒီးယားလာအိုစ်နိုင်ငံအာရှသုံးနိုင်ငံခီးစဉ်ကိုထွက်ခွာနေပြီဖြစ်ပါတယ်ခင်ဗျာ